လွိုက်ကော်မြို့နယ်လွိုက်လင်းလေးကျေးရွာမှာစစ်ကောင်စီတပ်ရဲ့လက်နက်ကြီးကြီးထိမှန်လို့တဦးသေဆုံးပြီးတော့အများအပြားထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီကနေပြုတ်လုကျင်းပါတဲ့ကြားပြည်နယ်နေ့အခမ်းအနားတိုက်ခိုက်ခံရပြီးတဲ့နောက်မှာစစ်ကောင်စီတပ်ကအနီးအနားမှာဥတီယာမဲ့ပြစ်ခတ်နေတာကြောင့်ဖြစ်တယ်လို့ပြောပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုတော့ကိုသားညုံကပြောပြပေးပါမယ်ရှင်။
လွယ်ကော်မြို့ပေါ်မှာစစ်ကောင်စီကလုပ်တဲ့ကြားပြည်နယ်နေ့အခမ်းအနားတိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းစစ်ကောင်စီကနေအနီးအနားမှာဒီလက်နက်ကြီးတွေနဲ့မနေ့ကတညနေလုံးပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မနေ့ညနေ3နာရီလောက်လွိုက်ကော်မြို့နယ်လွိုက်လင်းလေးကြီးရွာမှာလက်နက်ကြီးကျလို့ရပ်သား3ဦးထိခိုက်ဒဏ်ရာရရှိတယ်လို့ဒေသခံတူကပြောပါတယ
်။မနေ့ကကျွန်တော်3နာရီလောက်လွိုက်လင်းလေးရွာမှာကျလာကြနေနေကြတယ်မိသားစု3ဝင်3ယောက်ထိခိုက်သွားတယ်ကြ။အတန်းအနဲ့ဆိုရင်ကျတော့မရှိပါဘူး3ယောက်လောက်။မင်းကလေးနှစ်ယောက်ကတော့ကျွန်တော်တို့ရန်စားဆက်မှန်တဲ့ပုံပေါ်ပဲ။ရေကြဲတဲ့ကတော့လမောင်းထိခိုက်သွားတယ်ပေါ့လမောင်းအပေါ်အသားတော့ပွင့်ထွက်လာတဲ့အချိန်မှာလက်ချက်မဲ့နေထားပါညာလည်းမရှိဘူးကြ။
လွိုင်လင်းလေးကြီးရွာနာကဝမ်ကုန်းရွာဘက်မှာမနေ့ကစီးအချင်းကြီးတင်းမာမှုရှိခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့နေ့လယ်ပိုင်းအချိန်ထိကိုစစ်ကောင်စီဘက်ကလက်နက်ကြီးပစ်ခတ်တာတွေညင်သက်နေတယ်လို့လည်းပြောပါတယ်။လွိုင်လင်းလေးကြီးရွာနီးတဝိုက်မှာရင်ကလေးကတိုက်ပွဲတွေဖြစ်ခဲ့မှုတာကြောင့်ရွာသူရွာသားတွေဘေးလွတ်ရာကိုတိမ်းရှောင်ခဲ့ရပါတယ်။ဒေသတည်ငြိမ်လို့ဒေသခံတချို့နေရပြန်လာနေချိန်မှာအခုလိုထပ်ပြီးတော့စီးတင်းမာမှုတွေကြုံရတာပါ။လွိုင်ကော်မြို့မှာစစ်ကောင်စီဘက်ကပြုလုပ်ကျင်းပတဲ့ကြားပြည်နယ်ဒီအခမ်းအနားကိုတော့မနေ့မနေ့ပိုင်းလောက်ကဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခံရတယ်လို့မြို့ကန်တူက VOA ကိုပြောပါတယ်။ပြည်နယ်နေ့အခမ်းအနားကျင်းပတဲ့မြို့တော်ခမ်းမမှာနှလုံးကျပြီးတော့လူနေရက်ွက်အတွင်းကိုနှလုံးကျတယ်လို့ဆိုရတယ်။မြို့တော်ခမ်းမမှာ၄ဦးထက်မနည်းထိခိုက်ဒဏ်ရာရရှိပြီးတော့ရက်ွက်ထဲကျတဲ့အလုံးကနေဒီအရသာ2ဦးသေဆုံးပြီးတော့ထိခိုက်ဒဏ်ရာရသူတွေလည်းရှိတယ်လို့ပြောပါတယ်
။မြို့တော်ခမ်းမကိုနှလုံးကျတော့ဒရုန်းနဲ့လည်းကျဲရတယ်လည်းသူထင်တယ်။နှလုံးကျပြီးတော့ဘုံရောက်ပြီးမှနှလုံးကျတာ။ဒီမှာလူပြောပြေသွားတယ်လေအခုကြောက်။အဲလက်နဲ့ကြီးမှန်။ကျတာနှလုံးကျတာဒီလုံးကသာကူတော်မို့သာကူတော်အဲ့ဒီရက်ွက်တွေနှလုံးကြတာအဲ့ဒီလမ်းရအခုတည်သွားတဲ့လူရဲ့လမ်းရဟိုကကျော်ဘက်ချမ်းမှာနှလုံးတက်ကြတယ်သူတို့ဒီမှာဆက်ဖြစ်ပြီးတဲ့ဖူတော်တာတက်ကြတယ်သင်္ကားတွေလည်းစိုက်ပွဲပြည်တော်မကြောက်လည်းလည်းသူတို့ပတ်ထူတော့ထူတယ်ဒီနေ့ကောင်နင်းနီးပဲထူတာကြတယ
်ကြားပြည်နယ်ကြီးအထိမ်းမှခန္ဓာပြုလုပ်တဲ့ပြည်နယ်ခမ်းမနေရာကိုလက်နက်ကြီးနဲ့တိုက်ခိုက်ခံရတာကြောင့်တဦးသေဆုံးပြီးတော့ကျောင်းသူကျောင်းသားအပါအဝင်အများအပြားထိခိုက်ဒဏ်ရာရရှိတယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်ဒီတိုက်ခိုက်မှုဟာ KNPP အဖွဲ့နဲ့ PDF အမိခံအကြမ်းဖက်သမားတွေကလုပ်တာဆိုပြီးတော့စစ်ကောင်စီဘက်ကဆဆွဲထားပါတယ်။2021ခုနှစ်ဆရာနာသိမ်းပြီးတဲ့ကကြားပြည်နယ်မြို့နယ်တော်မင်းများမှာမတည်ငြိမ်မှုတွေနဲ့စီးရဲတင့်မာမှုတွေရှိနေပါတယ်ခင်ဗျာ။